လာပါရှင်2018ခုနှစ်ဧပြီလ6ရက်တောက်ကြနေညနေခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line kilometer 19 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရှင်။ဒီမှာခွန်ယူပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတကချင်းချုပ်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တောင်ကိုရီးယားသမ္မတဘက်ကဝန်ဟဲကိုအာဏာလွှဲသုံးဆမှုအကျဉ်းဖြတ်ချဆမှုဆွဲချက်တွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးကထောင်ဒဏ်24နှစ်အပြစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးတော့မှာပါ
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းမှာဒီဆက်သွယ်မေးမြန်းချက်တွေကမှာတော့မြန်မာနိုင်ငံက Facebook လူမှုကွန်ရက်စာမျက်နှာအတွက်ခန့်အပ်ထားတဲ့အဖွဲ့ဟာဘလို့ရည်ချင်းမျိုးတွေရှိတယ်လဲ။ဘလို့လူတွေပါဝင်တဲ့လဲဆိုတာ
မြန်မာပြည်မှာရှိတယ်ဒီ Facebook ပြင်မှာ independent ဖြစ်ဖို့လိုတဲ့အပြင်ကိုအမုန်းပွားစေတဲ့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ opposite ကိုနားလည်မှုရှိရှိနဲ့ခွဲခြားစိတ်ပြနိုင်တဲ့တော့သူတွေကလက်ဥဆောင်တာမျိုးဖြစ်တ
ဲ့ Facebook ရဲ့သတင်းပေးပို့မှုတွေစနစ်တကျစစ်ဆေးမှုရှိတဲ့အကြောင်းဒေါက်တာရမျိုးသိန်းရဲ့အသုံးသချက်နဲ့တူနားဆင်နိုင်ပါတယ်။ကချင်ပြည်နယ်ဖားကံဘက်မှာအစိုးရနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားကတိုက်ပွဲချင်းနေနဲ့မြန်မာအခြေခံပညာကျောင်းနယ်မှာအင်္ဂလိပ်စာသင်ကြားမှုတိုးတက်ရေးအထောက်အကူဖြစ်စေဖို့အမေရိကန်အခြေစိုက်စေရနာဝန်ထမ်းအဖွဲ့တစ်ဖွဲ့လာရောက်သင်ကြားပေးဖို့ရှိပါတယ်။ဒီလိုသတင်းမှားတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်ကွန်စီချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းဒီနေ့ပဲသတိပေးလိုက်ပါရဲ။ဒါပြီးဆက်နဲ့လေယာဉ်အငယ်စားတွေပါဝင်ဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်တုံ့ပြန်ကောက်ခံမယ့်အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံဘက်ကသွင်းကုန်တွေပေါ်အခွန်တွေတိုးကောက်ရေးစဉ်းစားဖို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကုလသမဂ္ဂကိုညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်မနေ့တုန်းကပဲပြောဆိုလိုက်တာပါ။ဒီသတင်းပတ်စောရင်းမှာတော့လည်းဘီလီယံ50တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်ဖို့အမေရိကန်ကအဆိုပြုထားပါတယ်။တရုတ်နိုင်ငံကုသရေးဝန်ကြီးဦးကြီးဌာနရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်ရဲ့ကိုကျူးစီးပွားကာကွယ်ရေးမူဝါဒအဖြစ်ရင်းညွှန်းဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းသာအမေရိကန်ဘက်ကလှုပ်လာခဲ့မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့လည်းအဆုံးတိုင်အဆုံးကိုတိုက်ပွဲဝင်သွားမှာဖြစ်ကြောင်းဖော်ပြထားပါသမ္မတထရန့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်စတောက်ဈေးကမှာအဆုရှယ်ယာဈေးတွေလည်းကျဆင်းခဲ့ပါတယ်အမေရိကန်ကဒေါင်းရှယ်ယာဈေးတွေကလည်းအမှတ်400လောက်ထိကျဆင်းခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးရာတင်းမာမှုတွေကြီးထွားလာနေတာနဲ့အမျှမချောင်းရည်ရက်တွေအတွင်းဗန္ဒားရေးစည်းကွက်တွေမှာရက်ခတ်မှုတွေလည်းရှိခဲ့ပါတယ်။သမ္မတထရန့်ကတော့တရုတ်နိုင်ငံဟာကုန်သွယ်ရေးမှာမမှန်မကန်ကျင့်သုံးနေတာတွေကိုပြင်ဖို့ကြိုးစားရမယ်ဆိုအမေရိကန်စိုက်ပျိုးရေးသမားတွေနဲ့ကုန်ထုတ်လုပ်ငန်းတွေနစ်နာမဲ့လမ်းကိုရွေးချယ်နေတယ်လို့လည်းပြောဆိုထားပါတယ်
။တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအနာအလွဲတုံ့ဆမှုအကျင့်ပြချစားမှုဆွဲချက်နဲ့အပြစ်ရှိကြောင်းတွေ့ရှိတဲ့အတွက်တောင်ကိုရီးယားတရားရုံးကထောင်ဒဏ်24နှစ်ချလိုက်ပါတယ်။မစ်ပတ်ကိုလက်ယူမှုချင်းချောက်ငွေညှင်းမှုအနာအလွဲတုံ့ဆပြုမှုအပြင်အခြားဆွဲချက်တွေနဲ့တောင်ကိုရီးယားဗဟိုတရားရုံးကအမိန့်ချလိုက်တာကိုရုပ်မြင်သံကြားကနေတိုင်းကလုံးကိုထုတ်လင်းပြသခဲ့ပါတယ်။သမ္မတဟောင်ပတ်ခါပြည်သူတွေကရွေးချယ်ပေးရတဲ့အာဏာကိုအလွဲတုံ့ဆလုပ်ပြီးတော့နိုင်ငံရေးရာတွေကိုပြန်ပရာဖြစ်စေခဲ့တဲ့အတွက်သူကျိုးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအပြင်းအဆုံမလွဲမသွေတာဝန်ခံစေမယ်လို့တရားရုံးတရားသူကြီးချုပ်ကပြောပါတယ်အခုချမှတ်လိုက်တဲ့ထောင်နဲ့အတူတန်ငွေအဖြစ်ဒေါ်လာ16တန်ကိုလည်း Miss Park ပေးဆောင်ရမှာပါတရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်ဖို့သမ္မတဟောင်ပတ်ကိုအချိန်တစ်ပတ်ပေးထားပါတယ် Miss Park ကတော့သူ့မှာအပြစ်မရှိကြောင်းနဲ့နိုင်ငံရေးအရာလက်တုံ့ပြန်ခြင်းကိုခံရတာဖြစ်တယ်လို့ဆက်လက်ပြောဆိုနေပါတယ်သမ္မတဟောင်ပတ်ကိုထောင်နဲ့အနည်း30တိချမှတ်ဖို့အစိုးရရှင်တွေကတောင်းဆိုထားတာပါသမ္မတဟောင်ပတ်ကသူ့ရဲ့အမျိုးသမီးမိတ်ဆွေချိုဆွန်ဆေးနဲ့ပူးပေါင်းပြီးတော့ Miss Cho တည်ထောင်ထားတဲ့အဖွဲ့အစည်းတစ်ခုကိုစီးပွားရေးလုပ်ငန်းပေါင်းတရာစင်ကျော်စီကနေအလူငွေဒေါ်လာ82တန်းကျော်လူတန်းလာအောင်ပူပေါင်းကြံစီခဲ့တယ်လို့ဆွဆွဲခံရတာပါသူတို့နှစ်ဦးစလုံးကိုအဲ့ဒီကုမ္ပဏီတချို့စီကနေလက်ယူမှုနဲ့လည်းပြည်တန်းချမှတ်ထားပါတယ
်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုပြည်ဝင်ကာဝေးအရင်တပ်ဖွဲ့ဝင်ခန့်မှန်းကျင် 2,000 ကနေ 4,000 လောက်ထိဆေးလွတ်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရလာသူအရေးအတွက်တိုးလာနေတယ်ဆိုပြီးနယ်စပ်မှာတတိုင်းကာမဲ့အစီအစဉ်မပြီးမချင်းတပ်ဖွဲ့ဝင်တွေကိုတာဝန်ပေးဆောင်မှာဖြစ်ကြောင်းလည်းသမ္မတထရန့်က Air Force 1လေယာဉ်ပေါ်မှာသတင်းတောက်တွေကိုမနေ့ကပဲပြောဆိုခဲ့တာပါသမ္မတအင်ဂျီလိုနဲ့ပင်ကွန်စစ်ဌာနချုပ်တို့ကတော့နိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တစ်လျှောက်အမေရိကန်တပ်ဖွဲ့တွေချက်ထားမဲ့အစီအစဉ်သေးစိတ်ကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးနယ်စပ်တစ်လျှောက်ကတပ်ဆိုင်ရာပြည်နယ်တစ်ခုချင်းစီရဲ့လိုအပ်ချက်ပေါ်မှာအဓိကမူတည်ကြောင်းလည်းပြောပါရဲတပ်ဖွဲ့ဝင်အင်အားကတော့လိုအပ်ချက်အရာချက်ထားမှဖြစ်ကြောင်းလည်းအင်ဂျီလိုဒုတိယပြောခွင့်ရဟိုဂန် ကစ်လီကပြောဆိုခဲ့ရပါပြည်သူဆိုရရဲ့ဦးစားပေးတာဝန်ဟာအမေရိကန်လူလူကိုအကောက်အွယ်ပေးဖို့ဖြစ်ကြောင်းလဲသမရရဲ့ခီးစင်မှာတူလိုက်ပါသွားတဲ့ဒုတိယပြောခွင့်ရကဒိန်းနောက်တွေကိုပြောပါတယ်ဒါမှမဟုတ်ဆီလွတ်မဲ့အရင်တဖွဲ့ဝင်အရေးအတွက်နဲ့တာဝန်တွေပြင်လက်စာကိုပင်ကွန်စစ်တမ်းနိုင်ငံကပေးမလားပြည်နယ်ဆိုရတွေကကြားခံရမလားစတဲ့အခြေခံမေးခွန်းတွေကိုတော့မှအခုချိန်ထိတော့အပြည့်မပေးနိုင်နေပါဘူး
ဘရာဇီးလ်သမရဟောင်းလူးဝစ်အင်ကာနိုဒါဆီဗာကိုနိုင်ငံတောင်ပိုင်းကာတီတီဘာမြို့မှာတောက်ကြနေနောက်ဆုံးထားပြီးတော့အနာပိုင်းလူစီလိုက်ရောက်အဖမ်းခံမှုဘရာဇီးလ်ထိပ်တန်းတရားရုံးတစ်ခုကအမိန်ချလိုက်ပါတယ်အကျဉ်ပြတ်ချဆမှုနဲ့သမရဟောင်းကိုထောင်နှံဆနစ်နဲ့ချမှတ်ထားတာပါပြစ်ဒဏ်အပေါ်အယူခံဝင်နေတဲ့ကာလအတွင်းထောင်ပြင်ပမှနေတိုင်းခွင့်ပြုရေးသမရဟောင်းဒါဆီဗာရဲ့တောင်းဆိုတင်ပြချက်ကိုဘရာဇီးလ်ရဲ့အမြင့်ဆုံးဗဟိုတရားခုံရုံးက6မဲ5မဲနဲ့မဲပေးညှင်းပယ်လိုက်ပြီးနိုင်ပိုင်းချမှာပဲဖမ်းရန်ထုတ်လိုက်တာပါပင်လယ်ဖက်မျက်နှာမိုးထားတဲ့လူနေတိုက်ခန်းပြုတ်ပြင်းဆောက်လို့ရဲ့အဓိကလုပ်ငန်းတွေလုပ်ပိုင်ခွင့်ရရည်အတွက်ကုမ္ပဏီတစ်ခုစီကနေလက်ပေးမှုကိုလက်ခံရယူခဲ့တဲ့အတွက်ဆိုပြီးတော့သမရဟောင်းဒေါ်စီယာကိုအပြစ်ရှိကြောင်းပြီးခဲ့တဲ့နေ့ကတွေ့ရှိခဲ့တာပါသမရဟောင်းရဲ့အလုပ်သမားပါတီ PD ကတော့တရားရုံးအမိန့်ဟာဘရာဇီးနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုတက်ခဲလိုက်တဲ့ဝန်ထဲစရာကောင်းတဲ့နေ့အဖြစ်ပြောဆိုပါတယ်သမရဟောင်းဒေါ်စီယာကတော့အကျဉ်ပြတ်ချဆမှုဆွဆွဲချက်တွေဟာလောင်မဲ့အော်တိုဘာလာမှာကျင်းပမဲ့သမရရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနိုင်ခြင်းမရှိအောင်နိုင်ငံရေးရအကွက်ချထားတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပါတယ်
ပြန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1068.3ည5.19kHz 1556နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့ကြားဆက်ဆံရေးမှာမပြေမလည်ဖြစ်နေတာတွေအာဖဂန်ဆိုရကတာလီဘန်သဘုံတွေနဲ့ငင်းကြဲရအောင်ကြိုးပမ်းနေရတဲ့ပတ်သက်လို့တရားဝင်ဆွေးနွေးညီနေတယ်မို့ပါကစ္စတန်ဝန်ကြီးချုပ်ရှာစ်ခါကာအပါစီအာဖဂန်နိုင်ငံမှာရောက်နေပါတယ်တာလီဘန်တွေနဲ့ငင်းကြဲဆွေးနွေးဖို့ကန့်လန့်ထားတဲ့အာဖဂန်သမ္မတအရှရဖ်ဂါနီရဲ့ဖိတ်ကြားချက်ရကာဘူးမြို့ကိုရောက်လာတဲ့ပါကစ္စတန်ဝန်ကြီးချုပ်ကတော့သမ္မတအိမ်တော်မှာဒီကနေ့ပဲကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့တာပါပါကစ္စတန်ဝန်ကြီးချုပ်ရဲ့ခီးစဉ်ဟာအိန္ဒိယနိုင်ငံခြားညီရင်းကိုလိုချစ်ချစ်ရင်းနှီးမှုတွေနဲ့ဆက်မျက်နှာတွေဖွင့်လှစ်နိုင်တယ်လို့မျှော်လင့်ကြောင်းလဲအာဖဂန်နိုင်ငံဆိုင်ရာပါကစ္စတန်သံတမန်ကြီးကပြောပါတယ်ပါကစ္စတန်စစ်တပ်ကဂျလက်တက်လီရင်တွေဟာအာဖဂန်နိုင်ငံရဲ့လေပိုင်နက်ကိုကျူးကျော်ပြီးပါကစ္စတန်ရဲ့နယ်စပ်အာဖဂန်နိုင်ငံခွန်နာပြည်နယ်မှာဘုံကျဲတက်ခတ်ခဲ့တဲ့အကြောင်းအာဖဂန်အာဏာပိုင်တွေရဲ့ဆက်ဆွဲချက်တွေဖတ်ပေါ်လာခဲ့ပြီးနောက်တစ်နေ့မှာပဲပါကစ္စတန်ဝန်ကြီးချုပ်ရောက်လာခဲ့တာပါဘုံကျဲတက်ခတ်မှုအတွင်းမှာတော့ထိခိုက်ပျက်စီးမှုမရှိကြောင်းလဲအာဖဂန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ပါကစ္စတန်ဘက်ကတော့အာဖဂန်ခြေဆက်စစ်သွေးကြွရရဲ့နယ်စပ်ဖြစ်ကျော်တက်ခတ်မှုတွေကိုဟန်တားနိုင်အောင်ပါကစ္စတန်ပိုင်တွေထဲမှာလွန်ရွေးတက်ဖွဲ့အချက်ဖက်ဝါဒတက်ဖြစ်ရေးစစ်စင်ရေးတွေကိုဆင်နွှဲခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ
တရုတ်နိုင်ငံဟာ artificial intelligence AI လို့လူသိများတဲ့ဉာဏ်ရည်အတုသုံးနည်းပညာတွေလူရည်မျက်နှာကိုမှတ်ထားတဲ့စနစ်နဲ့တခြားသတင်းအချက်အလက်အခြေခံစနစ်တွေကိုအသုံးပြုပြီးတော့ Communist Party ရဲ့ညွန်ကြားချက်တွေထိန်းချုပ်မှုစနစ်တွေကိုအစဉ်မြင့်တင်အသုံးပြုလာပါတယ်။ Communist Party အတွင်းမှာဒီလိုနည်းပညာတွေသုံးပြီးတော့စောင့်ကြည့်တာနဲ့အစဉ်မြင့်နည်းပညာတွေကိုသုံးချက်အသုံးတိုးချက်အသုံးပြုလာတာဟာလူတွေစိုးရိမ်နေကြတဲ့ Facebook လူမှုကွန်ရက်ရဲ့လက်ရှိဖြစ်ပျက်တစ်ခုနဲ့တော့ဆန့်ကျင်ပဲဖြစ်နေပါတယ်။အဲ့ဒီဖြစ်ရကတော့ Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုနိုင်ငံရေးအကျိုးအမြတ်အတွက်တလွဲအသုံးပြုဖို့ရည်ရွယ်ချက်နဲ့ပေါက်ကြားခဲ့တဲ့ကိစ္စဖြစ်ပါတယ်။ Facebook ရဲ့ဒီဖြစ်ရတဲ့နောက်ပိုင်းအကျိုးတရားမှုတွေဟာတခြားနိုင်ငံတွေအထိတိုးချဲ့ပြီးတော့စောင့်ကြည့်မဲ့တရုတ်သူရဲ့ကြိုးပမ်းမှုအပေါ်ကြီးကြီးမားမားတရားမှုရှိလာမယ်လို့သုံးသပ်သူတို့ကမြင်ပါတယ်။မျက်နှာတွေကိုမှတ်ထားတဲ့နည်းနဲ့ AI နည်းပညာတွေကိုမစင်မချင်းလမ်းလျှောက်တတ်တဲ့လူတွေကိုသတိပေးဖို့ဒါမှမဟုတ်အများသုံးအိမ်နာတွေမှာလူသူအသုံးပြုနိုင်တဲ့စက်ကူအရေးအတွက်ကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာတရုတ်တို့ကအသုံးပြုနေတာပါ။ဒါအပြင်ဒီနည်းပညာတွေကြောင့်စီးပွားရေးလုပ်ငန်းတွေတရုတ်သူရဲ့နည်းပညာနဲ့ထုတ်လုပ်ထားတဲ့ဆက်သွယ်ရေးကိရိယာတွေ၊ငွေပေးချေမှုစနစ်တွေ၊ internet software တွေနဲ့စက်မှုနည်းပညာတွေကိုအသုံးပြုနေကြတဲ့နိုင်ငံအတော်များများကနိုင်ငံရေးလှုပ်ရှားမှုတွေကိုလည်းတရုတ်တို့ကစောင့်ကြည့်နိုင်တော့မှာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာရှေ့လာတဲ့ချင်းပါဖို့မျှော်လင့်ထားကြတဲ့အထွေထွေရွေးကောက်ပွဲအတွက်လမ်းဖွင့်ပေးလိုက်တဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာချက်ရာဇတ်ကလွှတ်တော်ကိုဖျက်သိမ်းလိုက်ကြောင်းဒီကနေ့မှပဲကြေညာလိုက်ပါတယ်။အချင်းပြတ်ချဆမှုအရှုပ်တော်ပုံနေနဲ့ဝေဖန်ခံရပြီမဲ့လဲရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နာချစ်ပြန်လည်အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အာဏာရအမျိုးသားတပ်ဦးပါတီပေါ်ထောက်ခံမှုတွေချဆင်းခဲ့တဲ့အတွက်တိုးတက်အောင်ကြိုးပမ်းမှုဖိအားပေးခံရတဲ့ကြောင့်ဒီကြိမ်ရွေးကောက်ပွဲဟာဝန်ကြီးချုပ်နာချစ်ရည်ရွယ်အတွက်ဆက်သက်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ် ငြိမ်းချမ်းတဲ့ချက်ကိုအထက်ကစင်ခေါ်နေတာကတော့အာရှတိုင်းမှာအုပ်ချုပ်မှုတက်တဲ့အကြဆုံးဖြစ်မလေးရှားနိုင်ငံကို22နှစ်ကြာအုပ်ချုပ်ခဲ့ပြီး2003ခုနှစ်မှာအနားယူသွားတဲ့ဝန်ကြီးချုပ်ဟောင်းမာတီးယားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းဖွဲ့ပါမာတီးယားရဲ့ပါတီကိုတော့မပုံတင်မှုအထောက်ထားတွေမလုံလောက်လို့ဆိုပြီးမနေ့တုန်းကပဲပါတီဖြစ်ကနေယာယီဖြစ်သိမ်းခံခဲ့ရပါတယ်မာတီးယားကတော့ဝန်ကြီးချုပ်နာချက်ဟာအာဏာရှင်ဆန်ဆန်တိုက်ခံတွေကို6လနဲ့နီးရီနဲ့ရွေးကောက်ပွဲကိုမတမာတဲ့နီးနဲ့အနိုင်ရအောင်ကျိုးပန်းနဲ့လုပ်ရဖြစ်နေလဲဝေဖန်ခဲ့တာပါဝန်ကြီးချုပ်နာချက်ရဲ့ဒီကနေ့ရုပ်မြင့်တန်ကြားကနေပြောကြားသွားခဲ့တဲ့မိန့်ခွန်းထဲမှာတော့လွတ်တော်ကိုဖျက်ဆီးမှုအတွက်မလေးရှားပြည်ရဲ့ခွင့်ပြုချက်ကိုစီရင်နေမှာကလေးကရရှိထားခဲ့ပြီးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်25မိနစ်ကြာတိုက်ပွဲကိုပြောကြားခဲ့တဲ့မိန့်ခွန်းထဲမှာတော့မလေးရှားနိုင်ငံရဲ့အနာဂတ်ကောင်းမှုသူဦးဆောင်တဲ့ညွန်မောင်းဆိုးရွားပေါ်ထောက်ခံမှုပေးကြဖို့လဲဝန်ကြီးချုပ်ကတိုက်တွန်းသွားခဲ့တာပါရွေးကောက်ပွဲကျင်းပမဲ့နေ့ရက်နဲ့မဲဆက်စည်းရုံးဝင်ပြုမဲ့အချိန်သတ်မှတ်ပေးဖို့အပါဝင်ရွေးကောက်ပွဲအစီအစဉ်အသေးစိတ်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကသတင်းတစ်ပတ်အတွင်းမှာပဲပြစ်ဆုံဆွေးနွေးစီစဉ်လိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ
်မြမအိန်းချင်းထိုင်းနိုင်ငံမှာဘရင်သစ်မဟာဝဇီယာလောင်ကွန်ရုပ်ပုံပါတဲ့ငွေဆက်ကူနဲ့အကျွေးစီရီကိုဒီကနေ့တောက်ကြနေကစပြီးတော့ထုတ်ဝေလိုက်ပါတယ်။ချာဟာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ထိုင်းငွေဆက်ကူတဲ့ရိုက်နှိပ်ထုတ်ဝေတာဖြစ်ပြီးနှစ်ပေါင်းများစွာနှံတက်ခဲ့တဲ့ခမေတော်ဘီအန်ဂျီဘူမီပေါ်2016ခုနှစ်မှာနှက်ရွာဆန်းသွားခဲ့ပြီးတဲ့နောက်အခုလိုထုတ်ဝေတာပါ။ဘတ်20တန်း50တန်းနဲ့100တန်းတန်ဖိုးတိတ်မများလာတဲ့ငွေဆက်ကူတွေကိုအရင်ထုတ်ဝေတာဖြစ်ပြီးဘတ်900နဲ့1000တန်းလိုတန်ဖိုးကြီးငွေဆက်ကူတွေကိုတော့ဇူလိုင်လကုန်ညမှာထုတ်ဝေမှာပါ။ငွေဆက်ကူရဲ့အရွယ်အစားနဲ့အယောင်ကတော့အရင်အဟောင်းနဲ့ပုံစံတူဖြစ်ပြီးအရင်ငွေဆက်ကူဟောင်းတွေကိုလည်းအရင်လိုပဲဆက်လက်တုံ့ဆွယ်နိုင်ပါတယ်။လက်ရှိဘရင်မင်းဆက်စတင်တဲ့အထိမ်းမှချက်ကရီနေ့နှစ်ပေါင်း136နှစ်ပြည့်အထိမ်းမှအဖြစ်နဲ့အခုလိုငွေဆက်ကူတစ်တွေရိုက်နှိပ်ထုတ်ဝေတာလည်းဖြစ်ပါတယ်။ဆယ်ယောက်မြောက်ရမမင်းဆက်ဖြစ်တဲ့ဘရင်မဟာဝဇီယာလောင်ကွန်ဟာခမဲတော်ဘရင်ကြီးဘူမီပေါ်နှက်ရွာဆန်ခဲ့ပြီးတဲ့နောက်ထီနန်ဆက်ခံထားပေမဲ့တရားဝင်နန်းတက်ပွဲအခမ်းအနားတော့မကျင်းပရသေးသလိုနန်းတက်ပွဲပဲတော့လုပ်မယ်ဆိုတာကိုလည်းရမတတ်မရသေးပါဘူး။
ဧပြီလ6ရက်တောက်ကြနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ဘာသာရေးလူမျိုးရေးဆိုင်တဲ့အကြံဖက်ပြိပက္ခတွေကြောင့်နိုင်ငံရေးအကဲဆတ်မခံတဲ့မြန်မာနိုင်ငံလူနိုင်ငံမျိုးမှာ Facebook လူမှုကွန်ရက်ပေါ်ကနေအမုန်းတရားလှုံ့ဆော်နေတာတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ဟန်တားတင်ကြောင်း Facebook တင်းမှာနိုင်ငံအခြေအနေဘာသာစကားကျွမ်းကျင်နားလည်သူတွေပါဝင်တဲ့အကြောင်းအိတ်ဖွင့်ပေးစာတစ်စောင်ကို online ပေါ်ကအမုန်းပွားမှုတွေကိုစောင့်ကြည့်နေတဲ့မြန်မာအရက်ဖက်အဖွဲ့အစည်း၈ဖွဲ့က Mark Zuckerberg စီကိုပေးပို့လိုက်စာတစ်စောင်ပေးပို့ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီစနစ်ဖော်ဆောင်ကစမြန်မာနိုင်ငံမှာလူမှုကွန်ရက်တွေပေါ်ကနေသတင်းဖြန့်ချီခွင့်လွတ်လပ်စွာစန္ဒထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပြောဆိုမှုတွေဆုံရှုံမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးဆွဲသူတွေကြာရေပန်းစားနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအမုန်းတရားဖြန့်ဖြူးမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းမှုမြန်မာရက်ဖက်လူမှုအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြတာပါFacebook ရဲ့လက်တလောဆောင်ရွက်ချက်တွေဟာကျင့်တဲ့လောက်စာချေနေမရှိတဲ့အတွက်ပို့ပြီးတော့မှစနစ်တကျကင်တွယ်ဖို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ရဲ့ Facebook စီကိုအရက်ဖက်လူမှုအဖွဲ့အစည်း6ဖွဲ့ပူးပေါင်းပြီးတော့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ကြောင်းမီရိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Mike ထိုက်ထိုက်အောင်က VOE မြန်မာပိုင်းကိုပြောပါရစေ။န
ေ့ရက်စပြီးတော့ကျွန်တော်တို့ publish လုပ်လိုက်တယ်ပေါ့နော်။စစချင်းကတော့6ခုအခု7ခုဖြစ်သွားပြီပေါ့နော်။ဆိုတော့အဲ့ဒီမှာ Mark Zuckerberg ကလည်းနှစ်ပတ်ခန့်တော့ Vox interview တစ်ခုမှာသူကပြောသွားတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်သူတို့အနေနဲ့ပေါ့နော်ဒီအနေနဲ့ရှိနိုင်တဲ့ဒီ message တွေကို messenger နေတစင်ပို့ရတဲ့ message တွေကိုသူ့ရဲ့ system တွေသူ့ရဲ့ submit တွေ system တွေကနေဒီထောက်လန်းပြီးတော့ဒါကိုအချိန်ကြီးစောင့်ပေးခဲ့တယ်ဆိုပြီးတော့သူကပြောခဲ့တယ်ဆိုတော့အမှန်ကပေါ့နော်စက်တင်ဘာ6ရက်နေ့ကနေ17ရက်နေ့အတွင်းမှာပြန်နေဒီဗုဒ္ဓဘာသာတွေဆိုလို့ရှိရင်လည်းဝိုင်းဝန်းထားကြပါပေါ့နော်မွတ်စလင်တွေကဘာလို့လဲလို့မွတ်စလင် community ဆိုလို့ရှိရင်လည်းဝိုင်းဝန်းနေကြပါပေါ့နော်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတွေကဘာလို့လဲဆိုကြံစည်နေလဲဆိုအဲ့ဒီ message တွေကျွန်တော်တို့ရဲ့ community တွေကလည်းတွေ့တယ်တွေ့တော့သူတို့လမ်းပြောတယ်ပြောမှပဲသူတို့တွေကအဲ့ဒါကိုတည်ပြီးတော့အဲ့ဒီဟာကိုသူတို့စတင်ပြီးတော့ထောက်ခံပြီးတော့ဖြတ်ဖို့လေးလုပ်လာတာပေါ့နော်ဆိုအမှန်တကယ်ကသူပြောတဲ့အတိုင်းလဲသူ့ CS system ကတောင်းလို့လို့ဒါတွေကိုဖြည့်ရောက်စွာကိုတိုင်းတွေနိုင်တာမဟုတ်ဖ ೇನೆ ကျမတို့ဒီဘက်ကအဖွဲ့ကြီးပြောမှပဲ Facebook ကတည်တယ်ဆိုတဲ့ဟာကိုကျမတို့တစ်ချက် highlight လုပ်ချင်တာ
အမေရိကန်အခြေဆိုင် Vox Online သတင်း website နဲ့မကြသေးခင်တုန်းကမှမြန်မာနိုင်ငံတစ်ခုအတွင်း Facebook ထူထောင်သူ Zuckerberg ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထိရောက်အောင်ဆောင်ရွက်ခဲ့တာရှိတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ်
The Myanmar issues have, I think, gotten a lot of focus inside the company.
ကျောဆိုခွင့်ရေးသားခွင့်ပေါ့နော်ပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်။
Now the Yamanayanga, Tamarate, Mita Zuin, Pata B, Wevanget, two Yeta Muapo, Mayes, or Chocha, Peso, Kanga, Bidena, Facebook, Gapian, Dama, Miro, Facebook, Post, Pianting, Gwen Pigger, Dwejo, Shigedu, Doctor Yamu Tengale, Facebook, and Nene, the Din Paper, Muda, Epomaro, Senator, Sizit, Dene, Lukulu, Pioare,
Yamadima, Shide, the Facebook, Pinga, Independent Chipulu, Oma, Mobuazi, Nablo, Lumi, Parayibo, Yemuazi, or Postibu, Nale Mushishin, a Quentin, Sapia, Nine. เนาะตูတွေကအခုဆောင်တာမျိုးဖြစ်တဲ့နယ်လို့မြင်ပါတယ်နောက်ပြီးတော့
CBS
တရေထာနာရဲ့ပြောဆိုချက်အကြအရတော့2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဖေ့စ်ဘွတ်သုံးဆွဲသူ2000လောက်ရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်လောက်သုံးဆွဲနေကြတယ်လို့ဆိုထားပါတယ်ရှင်မဆုမဆူစီတင်ပြခဲ့တာပါရှင်အခုကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာအစိုးရတပ်မတော်နဲ့ကချင်တို့လက်ရဲ့အဖွဲ့
ကျွန်တော်လည်းကပ်ဖွဲ့ KIA ကတနိုင်းမြို့နယ်အတွင်းမှာပျောက်ကြားစစ်စင်ရေးနဲ့မိုင်းစစ်စင်ရေးတွေကိုဒီလ10ရက်နေ့မှာစတင်မှာကြောင့်ပြင်းမော်နယ်ရွှေမော်ကလူတွေအများဆုံးထွက်ခွာဖို့သတိပေးပြီးနောက်တစ်ရက်မှာပဲဖားကန့်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန့်ဒေသခံတယောက်ကအခုလိုပြောပါတယ်
သူပြောတာကနေချင်းနှစ်နာရီလောက်ကတိရတဲ့အခြေအနေဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားရနေရာအနီးမှာနေထိုင်တဲ့အခြားဒေသခံတအူးကလည်းအခုလိုပြောပါတယ်။အဲတော့မနေ့အစောကြီးပါရဲ့9နာရီအဲဒီနေ့လောက်ကြတယ်။အေးသင်္ကြန်နဲ့ဖုန်းကရှင်းတယ်လာဖြစ်တယ်။အေးဟယ်လီကော်ပတာနဲ့ဈေးလောက်တယ်လားဗါလဲအမေရိကန်ကလာရအောင်ပြောကြတာပဲ။စနေနေ့လာဖြစ်တယ်ဖုန်းနဲ့လာချတယ်။ဟိုအခုကာလာကားကသွားနေပြီ။ဟို
Mene Sobain Taiwai Pibwa Bide no, Nanjain Teskangani, Lena Jine, Zetai Pikanida, Shige Jone, Galaha, Nanye Donai Lama, Jambuan Dwage Jone, Ditaganriga, Piobade. Ditaiwema, Asua Jamro Baga, Tikai Dari Shijang Piobime, Kia Baga Chini Guro, Madia Jang Piobade. The Chenola Yi Pue Kia Oye Pioe Sogun Shidu, Pomuji Nobugu, Minya Yama.
Taiwan Pitaro, Rati, Yami.
ဒီပစ္စည်းရတဲ့ဒီမှာတက်တဲ့ခါကျတော့ကျွန်တော်တို့ကဘာမှမရဘူး။ဟိုရက်ပဲတဲ့ဒီဒီပြောတာကတနာယီကိုယ်တော့ကြာတယ်လို့ပြောတာ။တိုက်ပွဲကပြီးဆုံးသွားတယ်လို့ပြောတာ။အဲ့ဒီနောက်မှာပဲဒီလင်ကြံနေပြန်လာတဲ့လာတော့ပြန်တိုက်တယ်လို့ပြောတာ။လောလောဆယ်မှာတော့ကချင်ပြည်နယ်တနိုင်းမန်စီနဲ့ဆွန်ဘရာဘောမြို့နယ်ဘက်တွေမှာလည်းစီရင်တင်မှမှုတွေရှိနေပြီးအချိန်မရွေးထိတွေ့မှုတွေရှိနိုင် ိုက်ပွဲနဲ့ပတ်သက်တဲ့ထိခိုက်သေးဆုံးမှုအခြေအနေကိုလည်းမသိရသေးပါဘူ
း။လာရှိရရှိဒီဝိသီပါစိတ်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝမ်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းမိနစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လှမ်းရင်းနိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အာရုံနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလေးကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံကအခြေခံကြောင်းတွေမှာအင်္ဂလိပ်စာသင်ကြားရေးတိုးတက်စေဖို့ရည်ရွယ်ပြီးအမေရိကန်အခြေစိုက် Peace Corps အဖွဲ့ကစေတနာဝန်ထမ်း32ဦးကိုအခြေခံပညာကျောင်းတွေစီစေလွှတ်ပြီးအင်္ဂလိပ်စာသင်ပေးဖို့စီစဉ်ထားပါတယ်။အမေရိကန်လူငယ်တွေပါဝင်တဲ့စေတနာဝန်ထမ်းအဖွဲ့ဟာအခြေခံပညာကျောင်းဆရာမတွေရဲ့အင်္ဂလိပ်စာရည်သွေးတိုးတက်ရေးလေ့ကျင့်ပေးမှာဖြစ်တယ်လို့ကျောင်းသားတွေကလည်းအင်္ဂလိပ်စာသင်ပေးမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားရေး Peace Corps စေတနာဝန်ထမ်းတွေအကြောင်းကိုစီသူကပြောပြပေးမှာပါရှင်။
အခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်လာရေးပူးပေါင်းကူညီပေးမယ် Peace Corps ရဲ့စေတနာဝန်ထမ်းသစ်32ယောက်ဟာကျန်းသက်စာချင်းဆိုပြီးတာဝန်ကြရာဒေသအသီးသီးကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာပါ
Between the people of Myanmar and the people of the United States I promise to foster
အမေရိကန်နဲ့မြန်မာပြည်သူလူထုနှစ်ရက်အကြားငြိမ်းချမ်းရေးနဲ့ရင်းနှီးချစ်ကြည်မှုကိုပါဝင်ကူညီဖို့နိုင်ငံရင်ကျင်းမှုအကြားနားလည်မှုပြုစုပြောထောင်ရမှာလေးစားမှုသတိရှိမှုနဲ့ဆောင်ရွက်ရမယ့်တာဝန်တွေကိုတည်ခံခြင်းနှိမ်ချယူကျိုးခြင်းနဲ့ခိုင်မာသောဆုံးဖြတ်ချက်တို့နဲ့ထမ်းဆောင်သွားဖို့ Peace Corps စေတနာဝန်ထမ်းတွေကကတိသက်စာပြုခဲ့ကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးကိုအစဉ်အမြဲကူညီသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcier ကပြောပါတယ
် The United States government really strongly supports
မြန်မာအစိုးရကချမှတ်ထားတဲ့ပညာရေးညီမချက်တွေကိုကူညီထောက်ပံ့ပေးဖို့အမေရိကန်အစိုးရကအစဉ်မြဲသိရှိနေပါတယ် Peace Corps ကလည်းဒီညီမချက်တွေကိုကူညီပေးမယ်အမေရိကန်ရဲ့အကူအညီတွေကတခုပ
ါ Peace Corps ရဲ့စေတနာဝန်ထမ်းတွေဟာမြန်မာဆရာမတွေနဲ့လက်တွဲလုပ်ကိုင်ဖို့အပြင်မြန်မာစကားကိုလည်းသင်ယူထားတာမို့မြန်မာရင်ကျင်းမှုနဲ့အတူစီမျောနေထိုင်နိုင်မယ်လို့ယုံကြည်ကြောင်းတမ်မကြီး Scott Marcier ကပြောပါတယ်ရန်ကုန်ပဲခူးနဲ့မွန်ပြည်နယ်တွေမှာရှိတဲ့ချင်းခိုင်ပညာလယ်တန်းကျောင်းတွေနဲ့အထက်တန်းကျောင်းတွေမှာတွားရောက်တာဝန်ထမ်းဆောင်ရမယ့်စေတနာဝန်ထမ်းတွေကိုမြန်မာစာမြန်မာစကားအပြင်မြန်မာရင်ကျင်းမှုတွေနဲ့ရင်းနှီးစေဖို့သတင်းစေဘက်ကအချိန်ယူပြင်ဆင်ပေးခဲ့တယ်လို့ Peace Corps ရဲ့မြန်မာနိုင်ငံတာဝန်ခံ Mora Fortin ကပြောပါတယ်
So the volunteers come here for a total of 20
စေတနာဝန်ထမ်းအစီအစဉ်တွေကလွန်ခဲ့တဲ့နှစ်ကလေးကအစပြုခဲ့တာပါသူတို့ကိုမြန်မာစာမြန်မာစကားကိုမြန်မာရင်ကျင်းမှုနဲ့ပါရင်းနှီးအောင်သင်ကြားပေးထားတဲ့အပြင်ကျမရေးနေဘေးရန်ရဲ့ကင်းရှင်းရေးတွေကိုပါလေ့ကျင့်သင်ကြားပေးထားတာပါ။သူတို့တာဝန်ကျတဲ့နှစ်နှစ်အတွင်းကုန်ကြစိတ်တွေကိုအမေရိကန်အစိုးရရဲ့ Peace Corps ကပဲတာဝန်ယူသွားမှာပါ။မြန်မာအစိုးရကကြားခံစရာမလိုပါဘူး။သူတို့တွေအမေရိကပြန်ရောက်လာရင်လေမြန မြမယဉ်ကျေးမှုဒလေထုံစံတွေမြမသမိုင်းတွေကိုမျှဝေရင်မြမတွေနဲ့အမြဲတစေထိစပ်နေမဲ့တန်တမန်တွေဖြစ်မှာပ
ါမြမစာနဲ့မြမယဉ်ကျေးမှုကိုလေ့လာထားပြီးပြီမို့အချိန်ကပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးဖို့အလွန်ပဲစိတ်လှုပ်ရှားရပြီးတော့သင်ကြားပေးဖို့အပြင်သင်ယူလေ့လာသွားမယ်လို့စည်နှဝန်ထမ်းတွေဖြစ်တဲ့မီရှဲဂိုရီယိုနဲ့စတီဖန်လီတို့ကပြောပါတယ
် When asked how they would just feel sitting in front of you today volunteers said to us fulfilled ready overwhelmed relieved and without exception proud
လူကြီးမင်းတို့ရဲ့အရှင်မရရှိနေကြတယ်စည်နှဝန်ထမ်းများဟာမှတ်ထုတ်နေတယ်နောက်ချံအထက်ရနေများအထွက်ရဆောင်များရှိကြပြီးဒီအစံတော်လာထောင်းမှာဟာဝင်ဖို့ရုပ်ချီလာကြတာပါလူရှိမင်းတို့ရှေ့မောက်မှာစိုက်နေရတာဘယ်လိုခံစားရပါသလဲတော့မိရင်တော့အလုံးသာဝမ်းများချေနဲ့မူစေအချမ်းမှုများနဲ့ကြောင်းမျိုးဝါမြောက်နေကြပါလေ
ပီစကောအနေနဲ့စေတနာဝန်ထမ်းဆေလွတ်တာဟာဒါဟာဒုတိယအကြိမ်ဖြစ်ပြီးတော့2018ခုနှစ်မှာစေတနာဝန်ထမ်း14ယောက်နဲ့ရန်ကုန်တိုင်းပဲခူးတန်းကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်ရေးကူညီဆောင်ရွက်ပေးနေပါတယ်။အခု2018ခုနှစ်မှာတော့ရန်ကုန်တိုင်းမှာကွန်းချံကုန်း၊လဲကူး၊မော်ဘီ၊ထန်းတပင်၊ကြောက်တန်းနဲ့သုံးကွ၊ပဲခူးတန်းမှာလက်ပဒန်း၊အုတ်ဖိုး၊မိုးညူ၊ပြီး၊ညောင်လေးပင်၊ပြွန်တစာ၊ရီတာရှီနဲ့ပေါန့်တယ်မြို့တွေအပြင်မွန်ပြည်နယ်အတွင်းမှာတော့ချောင်းစုံ၊တထုံ၊ပေါင်၊မော်လမြိုင်ကျိုက်သူမျိုးတွေကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုစီတူပြပြခဲ့တာပါရှင်။ VOA American တိုင်းရဲ့တောက်ကြနေညနေခင်းအတန်းနဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။နောက်2နာရီကြာထုတ်လွှင့်ပေးမယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 1905တို့ကနေထိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။ VOA American တိုင်းရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။အမေရိကန်ဒေါ်လာဘီလီယံတရာတန်မိုးရှိရဲ့တရုတ်နိုင်ငံကတွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းကြောက်လိုက်သလိုတရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ်ကြောင်းဒီနေ့ပဲသတိပေးလိုက်ပါတယ်။ပေပီဆက်နဲ့လေရင်ငယ်စားတွေပါဝင်ဘီလီယံ50တန်မိုးရှိတဲ့အမေရိကန်တွင်းကုန်တွေပေါ်အခွန်တုံ့ပြန်ကောက်ခံမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကတွင်းကုန်တွေပေါ်ကွန်တုတ်ကော်ရီစဉ်းစားဖို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကုသရေးဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အမေရိကန်ရဲ့ကိုကျိုးစီဝါကောက်ွယ်တဲ့မူဝါဒဖြင့်ညီညွတ်ဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းအမေရိကန်ဘက်ကလှုပ်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့လည်းအဆုံးတိုင်အစွမ်းကုန်တိုက်ပွဲဝင်သွားမှာဖြစ်တဲ့အကြောင်းဖော်ပြထားတာပါ။တောင်ကိုရီးယားသမ္မတပတ်ကွန်ရေးကိုအာဏာလွှဲသုံးစားမှုအချင်းပြတ်ချစားမှုဆွဲချက်နဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးက2024နှစ်ချမှတ်လိုက်ပါတယ်။လက်ယူမှုချင်းချောက်ငွေညှင်းမှုအာဏာလွှဲသုံးစားပြုမှုဖြင့်တခြားဆွဲချက်တွေနဲ့တောင်ကိုရီးယားဝန်ကြီးသမ္မတဟောင်းကိုစင်ချက်ချလိုက်တာကိုတော့ရုံးမြင့်တန်ကြားကနေတနိုင်ငံလုံးကိုထုတ်လွှင့်ပြသသွားကြတာပါ။ဘရာဇီးသမ္မတဟောင်းလူအင်နာရှီယိုဒါဆေဗာကိုနိုင်ငံတောင်ပိုင်းကွေးတူပြမြို့မှာဒီကနေ့နောက်ဆုံးထားပြီးအနာဝင်နေထံလာရောက်ဖမ်းခံမှုဘရာဇီးတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်အချင်းပြတ်ချစားမှုနဲ့သမ္မတဟောင်းကို1012နှစ်တရားရုံးကစီရင်ချက်ချထားတာပါအမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုပြည်ရင်းကာဝေးအရင်တပ်ဖွဲ့ဝင်ခံမှန်းချီ2000နဲ့4000လောက်ထိဆေးလွတ်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူအရေအတွက်တိုးလာနေတယ်ဆိုပြီးနယ်စပ်မှာတတိုင်းကံရမယ့်အစီအစဉ်မပြေမချင်းတပ်ဖွဲ့ဝင်တွေကိုတာဝန်ပြုသွားမှာဖြစ်ကြောင်းလည်းသမ္မတထရန့်က Air Force 1လေးမှာဒိန်းနောက်တွေကိုမနေ့တုန်းကပဲပြောဆိုသွားခဲ့တာပါ။သမ္မတအင်ဂျီရိုနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ကတော့နိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တစ်ချောင်းအမေရိကန်တပ်ဖွဲ့ဝင်တွေချထားမဲ့အစီအစဉ်အသေးစိတ်ကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးနယ်စပ်တစ်ချောင်းကသက်ဆိုင်ရာပြည်နယ်ချင်းတစ်ခုစီရဲ့လိုအပ်ချက်ပေါ်မှာအဓိကမူတည်နေကြောင်းလည်းပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်အင်အားကတော့လိုအပ်ချက်ရချထားမှာဖြစ်ပါတယ်။
ဧပြီလ6ရက်တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။ကျမတို့ခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့် Radio အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ကြရမှာပါ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.